အမေရိကန်နဲ့ရုရှားနိုင်ငံကြားသဘောထားကွဲစရာကိစ္စတွေပေါ်ပေါက်နေချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာရှိလာတဲ့လူခွေရန်တွေ့ဆုံမှုရှိနေပါတယ်။ဆက်မှုထက်သည်ခုနှစ်နိုင်ငံ G7 ဖွဲ့ရဲ့ဗြိတိန်နိုင်ငံကစီအိုဝဲနဲ့မြောက်အတ္လန္တိတ်စာချုပ်ဖွဲ့ NATO ရဲ့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆယ်မြို့တော်ကစီအိုဝဲတွေတက်ရောက်ဖို့စီစဉ်ထားတဲ့သမ္မတဘိုင်ဒန်ရဲ့ပထမဆုံးနိုင်ငံတကာခီးစဉ်မှာရုရှားသမ္မတနဲ့ပါဇွန်လ16ရက်နေ့တွေ့ဆုံမှုဖြစ်ဆက်စီစဉ်ခဲ့တာဖြစ်တဲ့အကြောင်းလဲအင်ဂျီရောကအင်္ဂါနေ့မှာပြောဆိုလိုက်တာပါ
The leaders will discuss the full range of pressing issues as we seek to restore predictability and stability to the U.S.-Russia relationship.
American and Russia ဆက်ဆံရေးမှာကျူတင်ခံမှန်းတွက်ချက်နိုင်ပြီးတည်ငြိမ်မှုရှိတဲ့အခြေအနေမျိုးပြန်ရောက်ဖို့ American ကလိုလားနေတာကြောင့်ခေါင်းဆောင်နှစ်ယောက်တွေ့ဆုံရမှာအရေးကြီးတဲ့ကိစ္စတော်တော်များကိုဆွေးနွေးမှာဖြစ်ပါတယ်လို့အင်ဂျီရောပြောဝင်ရဂျန်ဆာကီကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်။သမ္မတဘိုင်ဒန်ဆိုရ3လတက်တန်းအတွင်းဒုတိယအကြိမ်ဖြစ်ရုရှားဆိုရတာဝန်ရှိသူတွေကိုအမေရိကန်ကအရေးယူတန်ခတ်ဖို့စီစဉ်နေချိန်ဧပြီလထဲမှာတုန်းကရုရှားသမ္မတနဲ့တယ်လီဖုန်းဆက်စကားပြောတဲ့အချိန်မှာသမ္မတဘိုင်ဒန်ကတွေ့ဆုံမှုပထမဆုံးအချိန်ကန့်လန့်ခဲ့တာပါသမ္မတဘိုင်ဒန်ကရုရှားသမ္မတနဲ့ဆက်ဆံရမှာတော့သမ္မတဟောင်းဒေါ်နယ်ထရန့်နဲ့တော့မတူပါဘူးသမ္မတဟောင်းထရန့်ကတော့2016အမေရိကန်သမ္မတရွေးကောက်ပွဲမှာသူနိုင်ရအောင်ရုရှားကကူညီခဲ့တယ်လို့ဆိုတဲ့ဆွဆဲချက်ကိုမကြာခဏပယ်ချလို့ရှိပါတယ်သမ္မတဘိုင်ဒန်ကတော့2020ပြည်နှစ်ရွေးကောက်ပွဲမှာရုရှား၏ကြောင်းဝင်စုပတ်မှုရှိတယ်ဆိုပြီးထောက်လိုင်းသတင်းတွေကိုအခြေခံဆွဆွဲခဲ့တာပါဒါမှလည်းသမ္မတဘိုင်ဒန်တာဝန်ယူပြီးတိတ်မကြခင်မှာပဲနျူကလ িয়ার လက်နက်ထိန်းချုပ်ရေးနှစ်နိုင်ငံသဘောတူညီချက်တက်တန်းကုန်နေတာကို၅နှစ်တက်တန်းတူရုရှားသမ္မတနဲ့သဘောတူခဲ့ကြပါတယ်